ိုဗစ်ကာကွယ်ဆေးထိုးဖို့ငြင်းဆန်ကြတဲ့အမေရိကန်ရေတပ်သားတွေအနေနဲ့မိခင်တည်ရင်ကတီးခြားစီခွဲထုတ်ခံရနိုင်တယ်လို့စစ်မှုထောင်ခံစားဝင်တို့လည်းဆုံးရှုံးနိုင်တယ်လို့ရေတပ်မှူးဝါဒထုတ်ပြန်ပါတယ်။ရေတပ်သားတွေအားလုံးအပြည့်အဝကာကွယ်ဆေးထိုးရမယ့်နောက်ဆုံးနေ့ကိုနိုဝင်ဘာလ28လို့သတ်မှတ်ထားပါတယ်။ဘာသာရေးအရဒါမှမဟုတ်ကျမရေးအခြေအနေတွေအရအချင်းချင်းနဲ့ရှောက်ထားနိုင်ပေမဲ့ဒါကိုအငင်းခံရရင်တော့၅ရက်အတွင်းကာကွယ်ဆေးထိုးရမှာဖြစ်ပါလေ။ကာကွယ်ဆေးထိုးဖို့ငင်းဆန်တဲ့ရေတပ်သားတွေဟာပညာရေးဆိုင်ရာခန်းစားခွင့်ရာထူးတိုးမြင့်ခြင်းနဲ့အပိုစုကြီးငွေတွေကိုဆုံးရှုံးရမှာဖြစ်ပါလေ။အမေရိကန်ရေတပ်မှာတာဝန်ထမ်းဆောင်ဆဲစစ်သားရဲ့99ရာခိုင်နှုန်းကျော်ဟာအနည်းဆုံးတစ်ကြိမ်ကိုဗစ်ကာကွယ်ဆေးထိုးပြီးသားပြီး95ရာခိုင်နှုန်းကတော့ကာကွယ်ဆေးအပြည့်ထိုးပြီးနေပြီဖြစ်ပါလေ။အရန်တက်သားတွေနောက်ဆုံးကာကွယ်ဆေးထိုးမဲ့နေ့ကိုတော့ဒီဇင်ဘာလ28လို့သတ်မှတ်ထားပါတယ်။အမေရိကန်စစ်တပ်နာချုပ်ပင်တဂွန်ပြောခွင့်ရဂျွန်ခရပီကသတင်းတော်တွေကိုဗိုလ်သူတွေကပြောကြားရမှာတော့ရီတက်ရဲ့အခုနောက်ဆုံးမူဝါဒတွေကိုကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကိုယ်တိုင်ထောက်ခံထားတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်လီဒါအတွက်ကိုဗစ်ကာကွယ်ဆေးနောက်ဆုံးထိုးမဲ့ရက်ကတော့နိုဝင်ဘာလ2ရက်နေ့ဖြစ်ပါတယ်။တချိန်တည်းမှာပဲကာကွယ်ဆေးမထိုးရသေးတဲ့တာဝန်ထမ်းဆောင်ဆဲလီတရဲတွေနဲ့အာဂါသတပ်ဖွဲ့ဝင်1000ခန့်ရှိနေပြီးတဝက်လောက်ဟာဘာသာရေးအရချင်းချက်ပြေလျှောက်လာကြပြီးရှေ့ရလောက်ကတော့ကာကွယ်ဆေးထိုးဖို့ငြင်းထားတယ်လို့လီတက်ကစုဆောင်ရရှိတဲ့အချက်လက်တွေမှာဖော်ပြထားပါတယ်ခင်ဗျာ။